မင်္ဂလာညနေခင်းပါခင်ဗျာ American ပြည်တော်စုဝါရှင်တန် DC မြို့တော်ကနေ2019ခုနှစ်မေလ16ရက်ကျသောပရိနေ့ညနေခင်းမြန်မာဘာသာစီစဉ်နေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းလိုမီတာ16နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါခင်ဗျာဒီညနေအစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်မဲ့သတင်းတွေမှာတော့ဆူရနိုင်ငံမြို့တော်မှာလွန်ရွေးတပ်ဖွဲ့တွေရဲ့ပြစ်ခတ်မှုဖြစ်ခဲ့ပြီးတော့အရသာစနပြခေါဆောင်နေတဲ့ဆွေးနွေးမဲ့အစီအစဉ်ကိုအာနာသိန်းစစ်ကောင်စီကဆိုင်းငံ့ထားပါတယ်မိသားစုဝင်တွေဖြစ်အမေရိကန်မှာလာရောက်ခြေချမဲ့သူတွေလူသားချင်းစာနာတဲ့အနေနဲ့နေထိုင်ခွင့်ပေးနေတာတွေကိုကန့်သတ်မဲ့လွန်မှုရှိချက်အစီအစဉ်တစ်ချက်ကိုသမ္မတထရန့်ဒီနေ့ကြီးညာဖို့ရှိနေပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့မဆုမြတ်မုံနဲ့သူကြီးညာပေးတော့မှာပါ
ဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်ထဲမှာတော့ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ကရွာတရွာကိုမြို့ဝစစ်တပ်ကဝင်ရောက်ရှာဖွေပြီးတော့ကြေးရွာအုပ်ချုပ်မှုတအုပ်ကိုဖမ်းဆီးသွားခဲ့ပါတယ်
။တပ်ဖက်ကနေပြည်တော်မှာဒီရွာကိုဝင်လာတယ်။အဲ့ဒီရှုပ်ကိုသူတို့ကမတင်ကြလို့တပ်ပုံနဲ့ဆောင်စုတင်းနေစစ်တပ်တွေလုပ်တယ်။ပြီးတော့အုပ်ချုပ်မှုတွေကိုလည်းရှာဖွေပြီး
ကြောက်တော်မဲဆန္ဒနယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးမောင်တန်းစိန်ပြောသွားတာဖြစ်ပါတယ်။ဒီကြောင်ပြည်စုံကိုမကြခင်မှာနားဆင်ရမှာပါ။ဒါပြင်အမေရိကန်ကရန်ပတ်နိုင်ငံလေးပေါ်မှာစစ်အင်အားတုံးမဲ့အခြေအနေပါဝင်အမေရိကန်နဲ့အီရန်ကြားတင်းမာမှုတွေထပ်မဖြစ်အောင်ရှောင်ကြဖို့ဥရောပကတိုက်တွန်းလိုက်တဲ့အကြောင်းစတဲ့သတင်းတွေကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်။အခုတော့ဒီအကြောင်းတွေမတိုင်ခင်မှာနောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ကကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
။ဆူရနိုင်ငံကတ်တုံမြို့တော်မှာလူမျိုးတပ်ဖွဲ့နဲ့ရုံရင်းစံကတ်ဖြစ်ခဲ့ရကလူရှိဦးထမင်းနဲ့တန်ရခဲ့ပြီးနောက်တနေ့မှာပဲအတွင်ကူပြောင်းရေးဆွေးရဖွဲ့စည်းအယတာဆန္ဒပြခေါင်းဆောင်တွေနဲ့ဆွေးနွေးမဲ့အစီအစဉ်ကိုအာဏာသိမ်းစစ်ကောင်စီကဆိုင်းငံ့ထားလိုက်ပါတယ်မြို့တော်ချက်ချက်လန်းတွေကအတားဆီးကိုဆန္ဒပြသူတွေကဖယ်ရှားပေးဖို့ငင်းဆန်ခဲ့တယ်လို့ပြစ်တင်ပြောဆိုခဲ့တဲ့ဗိုလ်ချုပ်ကြီးအက်တဲဖာတာဘာဟန်ကပြစ်ခတ်မှုဖြစ်ခဲ့ပြီးတော့ဆွေးနွေးမဲ့အစီအစဉ်ကို82နာရီကြာရွှေ့ဆိုင်းထားဖို့ဒီနေ့ပဲကြေညာလိုက်တာပါမြို့တော်ကတားစီကိုတော့ဆူရနိုင်ငံကအာနာရှင်ခေါင်းဆောင်အိုမာရ်ဘရှာရာဇဝတ်ဆင်ပြေကိုတောင်းဆိုခဲ့ကြတဲ့ထိုင်သမိတ်ဆန္ဒပြပွဲကြီးပေါ်ပေါက်ခဲ့တဲ့ပြီးခဲ့တဲ့လကစလို့ချက်ထားခဲ့တာဖြစ်ပါတယ်။ဒါမှမဟုတ်ဘရှာရဲ့နှစ်ပေါင်း30ကျော်အုပ်ချုပ်မှုကိုဧပြီလ17ရက်နေ့မှာပဲစစ်တပ်ကအာနာသိအဆုံးတက်လိုက်ပြီးမဲ့ဆန္ဒပြသူတွေကအတားစီကိုမဖယ်ရှားသေးပဲအရသာစုအတရက်ကိုအာနာလွှဲပြောင်းပေးဖို့စစ်တပ်ကိုဆက်လက်တောင်းဆိုနေကြတာပါ။ဆူရနိုင်ငံကအာနာသိစစ်ခေါင်းဆောင်တွေနဲ့အရသာဆန္ဒပြခေါင်းဆောင်တွေကသူကပြောရေးဆိုရတဲ့ဖွဲ့စည်းမဲ့အခြေခံမူပေါင်းတစ်ခုရေးဆွဲနိုင်အောင်ဆွေးနွေးညှိနှိုင်းကြဖို့လဲသဘောတူထားကြပါတယ်။ညှိနှိုင်းမှုတွေမှာတော့အာနာခေါ်ဝေထိန်းချုပ်ဖို့နဲ့အချုပ်ချာအာနာဝန်ကြီးဌာနတွေနဲ့ဥပဒေပြေကောင်စီတုံးမှုပါဝင်မဲ့အစိုးရတရက်ကို၃နှစ်ကြာအုပ်ချုပ်ခွင့်ပြုဖို့လဲသဘောတူထားကြတာပါ။အတိုက်ခံ DF CF အင်အားစုကတော့ကိုယ်စားနေရ300ရှိတဲ့လွှတ်တော်မှာ၃ပုံ200နှစ်ပုံ200ယူထားမှဖြစ်ပေမဲ့2022ခုနှစ်ထိတိုက်ပြည်ရနာကိုအဓိကချုပ်ခွင့်ထားမဲ့ကောင်စီမှာတော့စစ်ဖက်နဲ့အရက်ဖက်ဘယ်သူကအများစုနေရာယူချမလဲဆိုတော့ညှိနှိုင်းလို့မရနိုင်နေပဲဖြစ်နေပါရဲ့
အမေရိကန်ပြည်ထောင်စုမှာမိသားစုဝင်ရှိလို့လာရောက်ခြေချခွင့်ရှိတာလူသားချင်းစာနာမှုအပေါ်ခြေခံပြီးနေထိုင်ခွင့်ပေးရာတွေကိုရှင်းချလိုက်မဲ့သမ္မတရဲ့လူဝင်မှုကြီးကြပ်ရေးအဆိုပြုချက်ကိုဒီကနေ့ကြေညာဖို့စီစဉ်ထားပါတယ်။နေဆက်လုံခြုံရေးကိုခိုင်မာစေမှာဖြစ်တယ်လို့အရေးချင်းရှိသူတွေကလာဦးစားပေးနေထိုင်ခွင့်ပေးမဲ့စနစ်ဖြစ်တယ်လို့အစိုးရအကြီးအကဲတာဝန်ရှိသူကပုံထိုးနေတော့ကသတင်းတောက်တွေကိုကြိုတင်ရှင်းလင်းပြောပြခဲ့ပါတယ်။ Green Card နဲ့အမြဲတမ်းနေထိုင်ခွင့်ကိုတစ်နှစ်မှလူဦးရေ1,000,000ကိုခွင့်ပြုမှာဖြစ်ပေမဲ့အမေရိကန်နိုင်ငံသားတွေရဲ့မိသားစုတွေနဲ့လူသားချင်းစာနာမှုအကူအညီလိုသူတွေကိုဦးစားပေးမဲ့အစားအမေရိကန်အတွက်အကျိုးပြုနိုင်မဲ့အရေးအချင်းရှိပညာတတ်တွေကို Trump အဆိုပြုမဲ့စနစ်တကဦးစားပေးသွားမှာဖြစ်ပါတယ်။လက်ရှိစနစ်မှာတော့အမေရိကန်မှာလာရောက်အခြေချခွင့်ပြုထားသူတွေက12ရာခိုင်နှုန်းကသူတို့ရဲ့အရေးအချင်းကြောင့်ဖြစ်ပြီးတော့66ရာခိုင်နှုန်းကတော့အမေရိကန်မှာတရားဝင်နေထိုင်ခွင့်ရထားသူတွေရဲ့မိသားစုဝင်တွေဖြစ်ပါတယ်။သမ္မတအဆိုပြုမဲ့စနစ်တပြောင်းရင်တော့အခြေချနေထိုင်ခွင့်ပြုသူတွေရဲ့58ရာခိုင်နှုန်းကအရေးအချင်းရှိသူဒါမှမဟုတ်အလုပ်ရှင်တွေကတာဝန်ယူအာမခံသူတွေဖြစ်ရမှာဖြစ်ပြီးတော့မိသားစုဝင်တွေဖြစ်လို့နေထိုင်ခွင့်ပေးမဲ့သူကတော့33ရာခိုင်နှုန်းသာရှိတော့မှာဖြစ်ပါတယ်။လူသားချင်းစာနာလို့နေထိုင်ခွင့်ပြုတာကိုလည်း22ရာခိုင်နှုန်းကနေ10ရာခိုင်နှုန်းကိုရှော့ချလိုက်မှာဖြစ်ပါတယ်။ DV ကန်ဆန်းမဲနဲ့လာရောက်အခြေချခွင့်ပြုတဲ့အစီအစဉ်ကိုတော့လုံးဝပယ်ဖျက်လိုက်မှာဖြစ်ပါတယ်။
ရှိလေမင်းဒီသားဆန်ရမူအားနဲ့ပတ်သက်လို့သဘောထားကွဲများမှုတွေမရှိတဲ့အကြောင်းနဲ့ဆက်လက်တင်းမာနေတဲ့ EU နိုင်ငံဟာလည်းမကြခင်ဆွေးနွေးကျင်တဲ့အကြောင်းပြောလာမှသိကြတယ်ဆိုပြီးအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါရဲ့ အမေရိကန်တပ်ဖွဲ့တွေကိုတက်ခိုက်ဖို့အီရန်ကတိရစ္ဆာန်ပြင်ဆင်နေတယ်ဆိုပြီးအမေရိကန်စိုးရတာဝန်ရှိသူတချို့ကမြင်နေကြပါမယ်လေဥရောပမှာမိတ်တွေပါဝင်တချို့စိုးရတာဝန်ရှိသူတွေကတော့အီရန်ဟာအမေရိကန်ရဲ့လူရက်တီအပေါ်သတိထားတုံ့ပြန်နေတာဖြစ်တယ်လို့သဘောထားတဲ့သူတွေရှိနေတဲ့အကြောင်း Washington Post နဲ့ New York Times သတင်းစာတွေရဲ့ဖော်ပြချက်တွေကိုသမ္မတထရန့်ကတုံ့ပြန်မှတ်ချက်ပေးလိုက်တာပါကိုပြရတဲ့သဘောထားအမြင်တွေကိုပြောကြဆွေးကြရတယ်ရှိပေမဲ့နောက်ဆုံးဆုံးဖြတ်ချက်ကတော့သူကိုယ်တိုင်ပြပြသားသားချမှတ်ခဲ့တဲ့အကြောင်းနဲ့တခြားလူတွေရဲ့အမြင်တွေသဘောထားမူဝါဒတွေကိုထည့်သွင်းစဉ်းစားရတဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။ Donald Trump ကတော့ယူရန်နိုင်ငံရဲ့နျူကလ িয়ার လုပ်ငန်းတွေကိုရှော့ချပြီးအပြည်အလန်နေနဲ့ပိတ်ဆို့တံခါးမှုတွေကိုရှော့ပေါက်ပေးခဲ့တဲ့2015ခုနှစ်နိုင်ငံတကာသဘောတူညီချက်ကနေမနစ်ကပဲနှုတ်ထွက်ထားတာပါ။ယူရန်ဆွေးရရဲ့အပြုမူတွေပြောင်းလဲလာအောင်ဖိအားပေးတဲ့အနေနဲ့ယူရန်ရဲ့ရင်းနှီးတင်ပို့မှုတွေနဲ့ဘန်လုံငန်းတွေပေါ်မှာလည်းအမေရိကန်ကတက်ကတ်မှုတွေချမှတ်ခဲ့ပါတယ်။ယူရန်နိုင်ငံခြားရေးဝန်ကြီးမိုဟာမက်ရှာဖက်ဇာရစ်ကတော့အမေရိကန်ကဖိအားတွေတိုးမြင့်လာတာလက်ခံနိုင်စရာမရှိတဲ့အကြောင်းနဲ့နိုင်ငံတကာသဘောတူညီချက်ကနေအမေရိကန်နှုတ်ထွက်သွားပြီမလဲ။ယူရန်အနေနဲ့အတက်နိုင်ဆုံးထိန်းသိမ်းဆောင်ရွက်နေစေဖြစ်တဲ့အကြောင်းလည်းဒီနေ့ပဲပြောဆိုခဲ့ပါတယ်။
နိုင်ငံရဲ့လုံခြုံရေးကိုထိခိုက်စေတဲ့နိုင်ငံသားကုမ္ပဏီတွေကနေထုတ်လုပ်တဲ့နည်းပညာနဲ့ဆက်သွယ်ရေးပစ္စည်းတွေကိုအမေရိကန်ကုမ္ပဏီတွေမတုံ့ရလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသမ္မတအမိန့်ထုတ်ပြန်လိုက်ပါတယ်။ပုထုနေညာတော်ကနိုင်ငံတော်အရေးပေါ်အခြေအနေအဖြစ်နဲ့ထုတ်ပြန်တဲ့အမိန့်အရအမေရိကန်တယ်လီကောလုပ်ငန်းတွေအနေနဲ့အမေရိကန်အစိုးရရဲ့ခွင့်ပြုချက်မရှိဘဲနိုင်ငံသားကုမ္ပဏီတွေကဆက်သွယ်ရေးနဲ့နည်းပညာပစ္စည်းတွေကိုအသုံးပြုခွင့်မရှိပါဘူး။ဒီသမ္မတအမိန့်ဟာအမေရိကန်နဲ့ကုန်သွယ်ရေးတင်းမာမှုဖြစ်နေတဲ့တရုတ်နိုင်ငံရဲ့ကုမ္ပဏီတွေအပေါ်ဓာတ်ရိုက်ပစ်မှတ်ထားတဲ့အမိန့်အဖြစ်လေ့လာသူတွေကသုံးသပ်နေကြပါတယ်။အထူးသဖြင့်မြန်နှုံးမြင့် 5G ကွန်ရက်ဖြတ်နဲ့ဆက်သွယ်ရေးပစ္စည်းကရိယာတွေထုတ်လုပ်ရောင်းချတဲ့နေရာမှာထိတ်တန့်ရောက်နေတဲ့ Huawei ကုမ္ပဏီကိုပစ်မှတ်ထားတယ်လို့မြင်နိုင်ပါတယ်။ Huawei ထုတ်နည်းပညာနဲ့ဆက်သွယ်ရေးပစ္စည်းတွေကတဆင့်တရုတ်အစိုးရကထောက်လှမ်းနိုင်တယ်လို့အမေရိကန်အစိုးရကအရင်တည်းကပြောကြားပြီး Huawei ပစ္စည်းတွေကိုအစိုးရနဲ့ပတ်သက်တဲ့လုပ်ငန်းတွေမှာမသုံးဖို့တားမြစ်ထားတာဖြစ်ပါတယ်။အခုတော့အမေရိကန်ပုဂ္ဂလိကလုပ်ငန်းတွေဘက်ကပါအသုံးပြုလို့မရတော့အောင်ပိတ်ပင်လိုက်တာပါ။သမ္မတအမေအရာအမေရိကန်ပုဂ္ဂလိကလုပ်ငန်းတွေအနေနဲ့နည်းပညာသုံးပစ္စည်းတွေနဲ့ပတ်သက်လို့စီးပွားရေးသဘောတူညီမှုတွေကိုလုပ်ရင်စီးပွားကူးသန်းဝင်ကြီး Wilbur Ross အပြင်တခြားသက်ဆိုင်တဲ့အစိုးရဌာနတွေရဲ့ခွင့်ပြုချက်အရယူဖို့လိုအပ်ပါတယ်။ Huawei ဘက်ကတော့အလျှော့မပေးတဲ့အပြင်သူပစ္စည်းတွေကိုတုံးမယ်ဆိုရင်ထောက်လှမ်းမခံရစေဘူးဆိုတဲ့အာမခံချက်လက်မှတ်ထိုးမယ်လို့ Huawei ဥက္ကဋ္ဌ Lian Hua ကပြောကြားခဲ့ပါတယ်။သူ့ရဲ့ customer တွေအပေါ်အတင်းအကျပ်ထောက်လှမ်းခိုင်းနေဆိုရင်သူ့ရဲ့လုပ်ငန်းကိုပိတ်ပစ်မယ်လို့လည်းအရင်တည်းကပြောနေတာပါ။ဒါပေမဲ့တရုတ်နိုင်ငံမှာထုတ်ပြန်ထားတဲ့ဥပဒေတွေအရနည်းပညာလုပ်ငန်းတွေအနေနဲ့အစိုးရကတောင်းဆိုရင်အချက်အလက်မှတ်တမ်းတွေကိုပေးရဖို့လိုအပ်ပါတယ်။
ဒီလိုအမေရိကန်တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိ5km 19 kHz 1683ည5km 19 kHz 15965နဲ့5km 25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီလိုအမေရိကန်တဲ့မြန်မာဘာသာအစီအစဉ်ရဲ့ကြာတာပင်းနဲ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်နိုင်ငံရေးစီးပွားရေးအခြေအနေတွေကြုံနေရတဲ့ဗင်နီဇွဲလားနိုင်ငံမှာနိုင်ငံရေးရပြည်လည်မှုမရနိုင်တဲ့ဖြစ်နေရတွေကိုဆွေးနွေးဖို့အစိုးရနဲ့တိုက်ခိုက်ကူစရီနော်ဝေးနိုင်ငံမှာရောက်နေပါတယ်။တမန်နီကိုလတ်မာရူကူဇာပြန်ကြားရေးဝန်ကြီးဟော်ယေဝရီကူဆွေးနွေးမှာဖြစ်ပြီးအတိုက်ခံကူစရီဖွဲ့ဖို့အောက်လွတ်တော်မှစတာလင်ကွန်ဆာလစ်ကဦးဆောင်မှာဖြစ်တဲ့အကြောင်းလဲတာဝန်ရှိသူတွေကပြောပါတယ်။ပြန်ကြားရေးဝန်ကြီးကအရေးကြီးတဲ့ခီးစဉ်နဲ့ပြည်ပမှာရောက်နေတဲ့အကြောင်းမနေ့ကရုပ်မြင်သံကြားမင်းကောမှာတမန်ကပြောရင်းမယ်လဲသေးစိတ်ကိုတော့မပြောပါဘူး။အစိုးရကိုဆန့်ကျင်ပြီးပဲပြောင်းလာဖို့အတိုက်ခံခေါင်းဆောင်ဟွာကွိုင်းတို့ကပြီးခဲ့တဲ့ဧပြီလ30ရက်နေ့မှာစစ်တပ်ကိုတိုက်တွန်းခဲ့ပေမဲ့ပူးပေါင်းမှုမရှိတဲ့နောက်နော်ဝေမှာဆွေးနွေးမဲ့အစီအစဉ်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။ယူကော့ဘွဲမှာသမ္မတမာဒူရူအနိုင်ရတာမဲမတမာမှုကြောင့်ဖြစ်တဲ့အကြောင်းအတိုက်ခံတွေအများစုနဲ့ထိန်းချုပ်ထားတဲ့လွတ်တော်ကဆုံးဖြတ်ခဲ့ပြီးတဲ့နောက်ဒီနှစ်စမ်းမှာပဲလွတ်တော်ဥတာလည်းဖြစ်တဲ့ဟွာကွိုင်းတို့ကယာယီသမ္မတဖြစ်ကြေညာထားတာပါ။အမေရိကန်ပါဝင်နိုင်ငံ50လောက်ကတော့အတိုက်ခံခေါင်းဆောင်ကိုဗင်နီဇွဲလားနိုင်ငံရဲ့ခေါင်းဆောင်ဖြစ်နေတရားဝင်အတိအမှတ်ပြုလက်ခံထားပါတယ်ဒီတွေ့လဲလက်ရှိသမ္မတမာရူဆွေရကိုစစ်ပစ္စည်းတွေထောက်ပံ့နေတဲ့ရုရှားနိုင်ငံအကူအညီပေးဖို့တက်တည်ဆီလွတ်ထားတယ်လို့အမေရိကန်ကဆွဆွဲထားတဲ့ကျူးဘားနိုင်ငံတို့နဲ့အမေရိကန်ကြားမပြေမလည်အခြေအနေတွေလည်းကြုံနေရပါတယ်
ရှင်မနိုင်ငံအတွက်အရေးကြီးတဲ့ဟော်ဒေတာပင်လယ်နီစိတ်ကမ်းကနေဟူသီတပုံတပ်တွေဆုတ်ခွာသွားပြီလို့ရေမန်ဆိုင်ရာကုလသမဂ္ဂအထူးသဖြင့်ဗုဒ္ဓထုံးနေတော်ကအတည်ပြုလိုက်ပါတယ်။အယ်ဟော်ဒေတာဆာလီဖ်နဲ့ရက်စ်အိုက်ဆာစိတ်ကမ်း၃ခုကနေဟူသီတပုံအန်ဆာအလာတပ်ဖွဲ့တွေထွက်ခွာသွားပြီလို့အထူးသဖြင့်မာတင်ဂရစ်ဖစ်ကလုံခြုံရေးကောင်စီအစည်းအဝေးမှာပြောကြားခဲ့တာပါ။ ထာလင်းနေကြပြီဖြစ်တဲ့ပြည်တွင်းစစ်မှာအပြုသဘောဆောင်တဲ့ခြေလှမ်းဖြစ်တယ်လို့မြင်နေကြပါတယ်။ဆွီဒင်နိုင်ငံစတော့ခေါမြို့မှာဒီဇင်ဘာလကကျင်းပခဲ့တဲ့ရေမဲစစ်ပွဲအဆုံးသတ်ရေးဆိုင်ရာဆွေးနွေးပွဲအတွင်းမှာအခုလေတက်တွေဆုတ်ဖို့သဘောတူခဲ့ပေမဲ့အချိန်ကြိမ်နောက်ဆုတ်ခဲ့ပြီးတော့မှပြီးခဲ့တဲ့စနေနေ့ကနေအင်္ဂါနေ့ကြားမှာရေးပါတဲ့စိတ်ကမ်းတွေကနေသဘုံတက်တ
ကျောင်းသားကောင်းဆောင်ဒုဖြစ်သူဂျက်ရှိဝါဝန်ကိုအနာမယ်နေကထောင်ထဲပြန်ပို့လိုက်ပါတယ်။တခြားကျောင်းသားကောင်းဆောင်ဦးဖြစ်တဲ့နေသန်လောနဲ့အလက်ချောင်းလုံးနဲ့တူဝေါဟာ2020ခုနှစ်တုန်းကဟောင်ကောင်စိုးရရုံးချုပ်ဝင်တဲ့ကိုအတင်းဝင်ရောက်ခဲ့ရက96တိတော်လာရေးပြတင်ရှားတဲ့ဒီမိုကရေစီလှုပ်ရှားမှုတွေလည်းပေါ်ပေါက်ခဲ့တာပါ။ဟောင်ကောင်မှာလွတ်လပ်တဲ့ရွေးကောက်ပွဲတွေကျင်းပဖို ာဝယ်တွေအတွင်းတပိတ်စခန်းကနေထွက်ခွာဖို့တရားရုံးအမိန့်ကိုမလိုက်နာမှုနဲ့ပြီးခဲ့တဲ့ဇန်နဝါရီလမှာပဲသူ့ကိုထောင်ဒဏ်3လဆင်ခြင်ချခဲ့တာပါ။ဒါပေမဲ့လည်း6ရက်ချာချုပ်နှောင်ခံခဲ့ရပြီးတဲ့နောက်အယူခံတင်မှုအာမခံနဲ့ပြန်လွတ်ပေးခဲ့ပါတယ်။အယူခံတရားရုံးကတော့ကြော်စုံမှုကြောင့်သူ့ကိုအလွန်ကျုံအပြစ်ပေးခံခဲ့ရတဲ့အကြောင်းခုခံချိန်ပါချက်ဟာအချင်းမြင့်လုံးဝမရှိသူလွဲမတဲ့အမြင်သာဖြစ်ကြောင်းဆုံးဖြတ်ပြီးထောင်ဒဏ်ချခံမှုဆင်ခြင်ချခဲ့တာပါ။
အမေရိကန်ပြည်ထောင်စုအဲလဘားမားပြည်နယ်မှာကိုဝင်ဖြတ်ချမှုကိုလုံးဝနီးပါးတားမြစ်တဲ့ဥပဒေချမ်းကို Republican အုပ်ချုပ်ရေးမှူး KIV ကလက်မှတ်ထိုးအတည်ပြုလိုက်ပါတယ်။လူအသက်တိုင်းဟာတန်ဖိုးရှိပြီးတော့ဖျားသခင်ကပေးတဲ့လက်ဆောင်ဖြစ်တယ်ဆိုတဲ့အဲလဘားမားပြည်နယ်ပြည်သူတွေရဲ့ခိုင်မာတဲ့ယုံကြည်ချက်ကိုဥပဒေကတည်တည်ပြလိုက်တာဖြစ်တယ်လို့အုပ်ချုပ်ရေးမှူး IV ရဲ့ကြေညာချက်မှာဖော်ပြပါတယ်။ကိုဝင်တဲ့မိခင်ရဲ့အကြမ်းမာရေးစိုးရင်ရလို့ဖြတ်ချတာကလွဲလို့ကိုဝင်ဖြတ်ချတာကိုတားမြစ်တဲ့ဥပဒေအရကိုဝင်ဖြတ်ချပေးသူအနေနဲ့ထောင်ဒဏ်69နှစ်ဒါမှမဟုတ်ထောင်ဒဏ်တသက်တည်းချခံရမှာဖြစ်တယ်လို့ကိုဝင်ဖြတ်ချဖို့ကြိုးစားတဲ့ကိုဝင်ဆောင်တွေလည်းပြစ်ဒဏ်ချခံရတော့မှာပါ။မရင်းချင်းခံရသူတွေဆွေမျိုးရင်းချာကမတော်မတရားလုပ်ခံရသူတွေကိုချွင်းချက်နဲ့ခွင့်ပြုဖို့အချက်ကိုဥပဒေထဲမှာထွက်သွင်းဖို့ကြိုးစားခဲ့ပေမဲ့လည်းလွှတ်တော်အမတ်အများကပယ်ချခဲ့ပါတယ
်။နောက်ဆုံးရမြန်မာနဲ့နိုင်ငံကသတင်းတွေကိုကိုအောင်လွေဦးနဲ့မဆုမြတ်မုံတို့ကြီးညာပေးခဲ့တာဖြစ်ပါတယ်။ VOA မြန်မာပိုင်းကနေကိုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုကျွန်တော်တို့ရဲ့ VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာထုတ်လွှင့်နေခြင်းနဲ့တပြိုင်တည်းနားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်ပါတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်။အရင်ဆုံးတော့ဒီရခိုင်ပြည်နယ်ဘက်ကသတင်းတပုတ်ကိုပြောပြပေးခြင်းပါတယ်။အေးရခိုင်လက်နက်ကိုင်အဖွဲ့အတွက်ရိတ်ခါစုဆောင်းနေဆိုတဲ့စွဲချက်နဲ့ရခိုင်မြောက်ပိုင်းကြောက်တော်မြို့နယ်တွင်ကရရအုပ်ချုပ်ရေးမှူးတူကိုမြန်မာစစ်တပ်ကဖမ်းဆီးခဲ့ပြီးတော့အဲ့ဒီကြီးရွာတွင်ကိုလည်းတပ်ကဝင်ရောက်ရှာဖွေစစ်ဆင်မှုတွေလုပ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒီရပိုင်းတွင်အဲ့ဒီကြီးရွာအနီးအနားမှာမြန်မာစစ်တပ်နဲ့အီအဖွဲ့တို့တိုက်ပွဲတွေဖြစ်ပွားခဲ့တာကြောင့်စစ်တပ်ကရွာကိုဝင်ပြီးတန်တရားနဲ့စစ်ဆင်နေနေတာဖြစ်နိုင်တယ်လို့လွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်။စုံစမ်းမေးမြန်းထားတဲ့ VOA သတင်းတော့နိုင်ကိုအိမ်ကအသေးစိတ်ကိုပြောပြပေးမှာဖြစ်ပါတယ်ဗျာ။
ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ရွှေပြည်ကျေးရွာတွင်ကိုမနေ့ညနေပိုင်းမှာမြန်မာတပ်မတော်စစ်ကြောင်းတစ်ကြောင်းဝင်ရောက်လာပြီးအေးအေးရခိုင်လက်နက်ကင်ဖွဲ့နဲ့ဆက်ဆက်တဲ့မတင်ကားတဲ့တူတွေကိုစစ်ဆေးမေးမြန်းတာတွေလုပ်ခဲ့တာပါ။ဒီစစ်ဆေးမှုတွင်ရွှေပြည်ကျေးရွာရဲအိမ်မှူးဦးသိန်းစိုးအောင်ကိုဖမ်းဆီးခေါ်ဆောင်သွားတယ်လို့ကြောက်တော်မဲဆန္ဒနဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးမောင်တန်းစိန်ကပြောပါတယ
်။တပ်ဖက်ကနေပြီးတော့မှဒီပြည်ရွာကိုဝင်လာတယ်။အဲ့တရှုပ်ကိုသူတို့ကမတင်ကားလို့တပ်ပေါ်နေတဲ့ဆောင်စုပြည်နယ်စစ်တပ်တွေလုပ်တယ်အပြည့်အဝချိုးရမအင်္ဂလိပ်ရှာဖူးပြီးတော့မှအချိုးရမအင်္ဂါဒါဒေးရောင်းရွာဆိုင်လေးပေါ့အဲ့ဆိုင်မှာရောင်းပို့ထားတဲ့ခေါင်းဆက်ချောက်ထုတ်တွေယူရတယ်ဓမဲချောက်ထုတ်တွေလေးတွေ့တယ်လို့ပြောတယ်ဆိုတော့အဲ့ဒါလေးတွေနဲ့သူအချိုးရမကိုခေါ်သွားတယ်ပေါ့ဗျာ
မြန်မာစစ်ကြောင်းကနေဦးသိန်းစိုးအောင်ရဲ့ဆိုင်ကိုစစ်ဆေးရမှာမိုးသွင်းကာလအတွက်ရောင်းဖို့ဝယ်ယူဆောင်တဲ့ဆန်ခောက်ဆွဲချောင်းဒါစာမုံနဲ့သူသမင်း6လူကိုတွေ့ရှိလို့အေအေဖွဲ့အတွက်ရိတ်ကစုဆောင်တယ်လို့မတင်ကားပြီးဖမ်းဆီးသွားတယ်လို့ဒေသခံတွေကပြောပါတယ်။ရာအိမ်မှူးဦးသိန်းစိုးအောင်ဈေးဆိုင်ကနေတင်ယူထားတဲ့ပစ္စည်းတွေကတော့ရေတံပူး82ဘူး၊မာမီခောက်ဆွဲ6ချစ်ဖာ၊ဒါစာ4ဖာ၊မြုပ်တိ6လေးပိတ်တာ၊ငပိတ်9ပိတ်တာ၊စားတိတ်၊ဟင်းချုံမုတ်9ပိတ်တာ၊သမင်း6တိတ်ပါဝင်ပါတယ်။ อุตติสุอองเยมีตังสุวินดูก็တော့မြန်မာစစ်ကြောင်းကနေရွာရွာအိမ်မှုကိုတေကနေ့မှာချင်းမြင်တယ်ပြလဲဝဖက်ကိုခေါ်ဆောင်သွားကြောင်းပြောပါတယ်သူကအဲဒီကိနအတူတူဒီလက်ပေါ်မှာတက်ပြလက်တယ်သူပြန်ရတယ်ဆိုပြီးသူကခေါ်တော့တယ်မနေ့ကပဲထမဲမကျွေးပဲနားညနေပိုင်း 9 ကွာမှာရှိနေတဲ့အတွက်အေအေရခိုင်တပ်ဖွဲ့တွေခူအောင်နိုင်နေဆိုတဲ့အတန်တရာနဲ့မြန်မာစစ်တပ်ကနေလာရောက်စစ်ဆေးတာဖြစ်နိုင်တယ်လို့ဥမ္မောင်းတန်းစင်ကပြောပါတယ်။တပ်ပွဲနဲ့အနည်းဆုံးဖြစ်မဲ့ရွာတွေကိုသူတို့တင်ပြရှိတယ်လို့ရှိပြီးတော့မှဝန်ကြည့်ပြီးတော့စစ်တပ်ဆေးတာတွေလုပ်တဲ့ခြေနေတွေဒီအနေထားဖြစ်မှာပါ။ဒီနှစ်ဆန်းပိုင်းမှာပဲရခိုင်မြောက်ပိုင်းဒေသမှာမြန်မာစစ်တ ကိုတိုက်ခိုက်နေတာလို့မြန်မာစစ်သားဘက်ကဆိုဆွဲပါတယ်အခုလိုရွှေပြည်ရွာသားတွေကိုစစ်ဆေးနေမှုနဲ့ကျေးရွာအုပ်ချုပ်ရေးမှုကိုဖမ်းဆီးခေါ်ဆောင်သွားတဲ့ပုံမှာတမတော်တရင်မှန်ထုတ်ပြန်ရေးသွင်းမှုဘုံမှုချုပ်စော်မင်းထုံးကိုမေးမြန်းခဲ့ရမှာသူ့အနေနဲ့မသိရှိသေးဘူးလို့တုတ်ပြန်ပါတယ်ရခိုင်မြောက်ပိုင်းမှာအေအေနဲ့မြန်မာဆိုရတိုက်ရဲ့စစ်ရေးပြစ်ပခတ်တွေကြားနှစ်ဖက် ပြောပါတယ်။ဒီမီလာသွင်းမှာမြန်မာစစ်တပ်နဲ့အေအေဖွဲ့တို့ကြားတိုက်ပွဲတွေဆက်ဆက်ဖြစ်ပွားလာနေတယ်လို့တိုက်ပွဲတွေကြောင့်တိရခိုင်ရွာသားတွေကလည်းစစ်ဘေးတိမ်းကျောင်းနေရာမှုပုံမှုများပြားလာနေပါတယ်။
အေဒါရိတ်ခါစုဆောင်တဲ့ဆိုပြီးတော့ရခိုင်ပြည်နယ်ကြောက်တော်ကရဲရွာအုပ်ချုပ်ရေးမှုတအုပ်ကိုမြန်မာစစ်တပ်ကဖမ်းဆီးခေါ်ဆောင်သွားခဲ့တာနဲ့ပတ်သက်ပြီးတော့ထိုင်းချီတဲ့သတင်းတော့နိုင်ငံရေးသတင်းပို့ပို့ခဲ့တာဖြစ်ပါတယ်။အမေရိကန်ဆိုင်ရာသတင်းတွေကိုမပြောခင်မှာအခုတော့ဒီလာမယ့်စနေညတိုင်းရိုက်လိုင်းမှာဆွေးနွေးမယ့်အကြောင်းအရာကိုအသေးပေးကြပါမယ်ခင်ဗျာ။
ဒါရှင်များရှင်မြန်မာနိုင်ငံမှာမကြာခဏဆန္ဒပြလှုပ်ရှားမှုတွေမှာအာဏာပိုင်တွေနဲ့ထိတ်တဲရင်ဆိုင်တိုးပြီးဖမ်းဆီးအရေးယူခံရထိရိုက်နေတာကြရတဲ့ဖြစ်တွေနဲ့ကြုံရလေရှိပါတယ်။ ငင်းငင်းနဲ့ဆန္ဒပြပွဲတွေမှာထိတ်တဲရင်ဆိုင်ရတဲ့အခြေအနေတွေကိုလျှောက်ရှားနိုင်ဖို့အတွက်လျှောက်ရှားသူတွေဘက်ကပဲဖြစ်ဖြစ်တာဝန်ရှိသူတွေဘက်ကပဲဖြစ်ဖြစ်လိုက်နာဆောင်ရွက်ဖို့ဘာတွေများလိုအပ်မလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့တယ်လီဖုန်းနံပါတ် 1-323-9995-6965-6965-6965-6965-6965-6965-6965-6965-6965-6965-6965-6965-6965-6965-6965-6965-6965-6965-6965-6965-6965-6965-6965-6965-6965-6965-6965-6965-6965-6965-6965-6965-6965-6965-6965-6965-6965-6965-6965-6965-6965-6965-6965-6965-6965-6965-6965-6965-6965-6965-6965-6965-6965-6965-6965-6965-6965-6965-6965-6965-6965-6965-6965-6965-6965-6965-6965-6965-6965-6965-6965-6965-6965-6965-6965-6965-6965-6965-6965-6965-6965-6965-6965-6965-6965-6965-6965-6965-6965-6965-6965-6965-6965-6965-6965-6965-6965-6965-6965-6965-6965-6965-6965-6965-6965-6965-6965-6965-6965-6965-6965-6965-6965-6965-6965-6965-6965-6965-6965-6965-6965-6965-6965-6965-6965-6965 ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းအချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်ကနေကြိုဆိုပါတယ်ရှင
်။ရရှိနေနေနဲ့ကျွန်တော်တို့ရဲ့စနေညဓာတ်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ကြပါတယ်ခင်ဗျာ။ဒီမြန်မာပိုင်းကနေခြေစပ်ရင်းနေညနေခင်းသတင်းတွေကိုဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုတော့နိုင်ငံတကာသတင်းဆောင်ပါတွေကိုအလဲပေးကြပါတယ်။သမ္မတဒေါ်နယ်ထရမ့်နဲ့အမျိုးသားလုံခြုံရေးအဖွဲ့ဟာဂျပန်နိုင်ငံတွေဖြစ်တဲ့မြောက်ကိုရီးယား၊ဗင်နီဇွဲလားနဲ့အီရန်တို့အပေါ်မှာစင့်အင်အားအသုံးပြုဖို့ဝန်မလေးကြောင်းအလေးပေးပြောဆိုလေးရှိပါတယ်။ဒါပေမဲ့သမ္မတကိုရိုင်ကပြည်ပနိုင်ငံတွေကိုစီရေးရပါဝင်ပတ်သက်ရမှာဝန်လေးနေတာကြောင့်စင့်အင်အားအသုံးမယ်ဆိုတဲ့အချင်းကြောင်ပြောဆိုမှုတွေကိုရော့ပေါ့သွားစီတယ်လို့ဝေဖန်သူတွေကထောက်ပြနေကြပါတယ်ဒီအကြောင်းကိုတော့ VOA သတင်းတောက် Brian Patton သတင်းပေးပို့ထားတာကိုကိုဇော်ဝဲနိုင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
သူစိုးရတက်လာပြီးမကြခင်မှာပဲစီးရီးယားနဲ့အာဖဂန်နစ္စတန်နိုင်ငံတွေကိုသမ္မတဒေါ်နယ်ထရမ့်ကဘုံကျဲတိုက်ခိုက်ပြလိုက်တာကြောင့်သူအစိုးရအနေနဲ့လိုအပ်ရင်စစ်အင်အားကိုအသုံးပြုသွားမယ်ဆိုတဲ့ပြောဆိုမှုတွေခိုင်မာသွားစေပါတယ်ဒါပေမဲ့သူ့ရဲ့မျိုးသားလုံခြုံရေးအကြံပေးဂျွန်ဘောလ်တွန်လိုပြင်းထန်တဲ့အယူဝါဒရှိသူတွေပေါ်သူ့အနေနဲ့စိုးရိမ်မှုရှိတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်ခဲ့ပြီးပြည်ပမှာစီရေးရပါဝင်ပတ်သက်မှုတွေကိုရှော့ချဖို့သမ္မတထရန့်ကဦးစားပေးလှုပ်ဆောင်ခဲ့တယ်လို့ဝါရှင်တန်အခြေစိုက် The Brookings Institute ကမိုက်ကယ်အိုဟန်လွန်ကပြောပါတယ
် It's not a bad thing for a president to be a little bit of a peacenik even though you don't really think of President Trump as being သမ္မတထရန့်ဟာနူးညံ့သူတူဖြစ်နေတင်စီယာမရှိပေမဲ့လေသမ္မတကညီညာရေးလူလားသူဖြစ်နေတာဟာမှားတယ်လို့ပြောလို့မရနိုင်ပါဘူးသမ္မတအနေနဲ့စစ်ပွဲအစ်ထပ်ဖြစ်မှာကိုမလူလာဘူးဆိုတာဟာနှစ်ဖက်ချင်းတွင်ရှာနှိဖို့အတွက်တင့်တော်တဲ့ရည်ရည်ချက်ပ
ါမြောက်ကိုရီးယားကနျူကလ িয়ার နဲ့ဒုံးကျည်တွေစမ်းတက်နေတဲ့အပေါ်မိကုံရန်ကုန်တုံ့ပြန်သွားမယ်လို့သမ္မတထရန့်ကပြောဆိုလိုက်ခြင်းဟာကင်ဂျုံအနေနဲ့နျူကလ িয়ার ဖြတ်သိမ်းရေးစပွဲဝိုင်းကိုရောက်လာဖို့ဖြစ်သွားစေတယ်လို့သုတေသီတွေကတုံ့တက်ပါတယ်ဒါပေမဲ့ဆွေးနွေးမှုတွေဟာရှင်းမတိုးနောက်မဆုတ်ဖြစ်နေပြီးမြောက်ကိုရီးယားကမကြသေးခင်ကတာရိုပြည့်ဒုံးကျည်စမ်းသပ်ပစ်လွတ်တာနဲ့ကြောင်မီးသွေးတင်ပို့ခွင့်ပိတ်ပင်ထားတဲ့ကုလသမဂ္ဂရဲ့အရေးယူမှုကိုချိုးဖောက်တာကြောင့်မြောက်ကိုရီးယားကုန်တင်သင်္ဘောကိုအမေရိကန်ကထိန်းသိမ်းလိုက်တဲ့ကိစ္စတွေကြောင့်တင်းမာမှုတွေထပ်တိုးလာပါတယ်။အရှေ့လေပိုင်းဒေသကိုတိုက်အင်အား 12,000 ပို့ဖို့ပင်တဂွန်စစ်ဌာနချုပ်ကစီစဉ်နေတယ်ဆိုတဲ့သတင်းတွေထွက်နေတာကိုသမ္မတထရန့်ကညှင်းဆိုပေမဲ့အီရန်ရဲ့နျူကလ িয়ার အစီအစဉ်နဲ့အဆုံးသတ်ရင်းနဲ့အာနာရှင်မဒူရိုကိုဖျောက်ချရေးအတွက်ဗင်နီဇွဲလားစစ်တပ်ကိုဖိအားပေးတဲ့အနေနဲ့တပ်အင်အား3သင်းမသင့်ဆိုတာကိုစဉ်းစားနေတယ်လို့ပြောပါတယ
်။ Now would I do that? Absolutely. But we have not planned for that. Hopefully we're not going to have to plan for that.
လူရုံတော့စစ်တပ်ကိုဆေလွတ်မှာပါ။ဒါပေမဲ့အဲ့လိုလို့ကိုစီစဉ်မထားပါဘူး။ကျွန်တော်တို့တပ်တွေကိုမလွတ်ရပါစေနဲ့လို့မျှော်လင့်ပါတယ်။တကယ်လို့လွတ်ရမယ်ဆိုရင်အဲ့ဒီအထက်အဆမတန်များပါလိမ့်မယ်
။စစ်ရေးရာကြီးမားတဲ့ထိတ်တိုက်ရင်ဆိုင်မှုဖြစ်မှာကိုသမရကမလို့လာပေမဲ့လည်းအဲ့ဒီလိုခက်ထန်တဲ့ပြောဆိုမှုတွေအပေါ်ပြည်ပနိုင်ငံတွေကလေးပေးစောင့်ကြည့်နေကြတယ်လို့ The Brookings Institute ကမိုက်ကယ်အိုဟန်လွန်ကပြောပါတယ
် I think people who watch his personality who watch his threats don't doubt that there's a part of his
သူဘလိုလူလဲဆိုတာနဲ့သူ့ရဲ့ချင်းချောက်မှုတွေကိုစောင့်ကြည့်နေသူတွေကတော့သူ့အနေနဲ့အချိန်မီတကယ်တိုက်ခိုက်နိုင်ခြင်းရှိတယ်လို့ယူဆနေကြပါတယ
်တွက်ချက်မှုမှားသွားတာနဲ့အသက်ပေါင်းများစွာဆုံးရှုံးနိုင်တဲ့စစ်မဲ့ဖြစ်ပွားနိုင်တာကြောင့်စီးရဲရချင်းချောက်မှုဟာအနည်းရရှိတဲ့လောက်ရလို့ Woodrow Wilson Center ကစင်တီယာအန်ဆွန်ကရှုမြင်ပါတယ
် The US government and you know the United States has backed itself into
America အစိုးရဟာပြောတဲ့အတိုင်းတကယ်လုပ်မလားဒါမှမဟုတ်လှုပ်ထားတဲ့ချင်းချောင်းမှုတွေကိုပြန်ရုပ်သိမ်းမလားဆိုတော့အခြေအနေတစ်ခုကြားမှာကိုယ့်ကိုချောင်းပိတ်မိနေသလိုဖြစ်နေပါတယ
်သမ္မတထွန့်ရဲ့အမြင့်မားဆုံးချင်းချောင်းမှုတွေကပဋိပက္ခကိုပိုကြီးထွားစေတယ်လို့ဝေဖန်သူတွေကရှုမြင်ကြသလိုသူ့ကိုထောက်ခံသူတွေကတော့စင်မဖြစ်ုံတမဲတင်းမာစွာပြောဆိုနေရတဲ့ကိုထောက်ခံအားပေးနေကြပါတယ်ခင်ဗျာ
ကိုဇော်ဝန်လိုက်ပြောပြသွားတာဖြစ်ပါတယ်အခုတစ်ခါတော့အမေရိကန်နဲ့အီရန်နိုင်ငံတို့နဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြချင်ပါတယ်အမေရိကန်နဲ့အီရန်ကြားပို့ပြီးတော့တင်းမာလာနေချိန်မှာပဲနောက်ထပ်တင်းမာမှုတွေကိုရှောင်ရှားဖို့နှစ်ဖက်စလုံးကိုဥရောပကတိုက်တွန်းနေပါတယ်2015ခုနှစ်နျူကလ িয়ার သဘောတူစာချုပ်ကနေထွက်ဖို့အမေရိကန်ကဖိအားတိုးပေးနေတဲ့ကြားမှာပဲဥရောပသမ္မတကတော့စာချုပ်ပြတ်မသွားအောင်ကြိုးစားနေပါတယ်အီရန်ကိုကြောင်ပိတ်သွားအောင်တွန်းပို့နေပြီလားဆိုတာနဲ့အီရန်ဘက်ကတုံ့ပြန်ချက်ဟာဒေသတွင်းအတွက်အန္တရာယ်ကြီးတဲ့ကြိုးစားတွေဖြစ်လာမလားဆိုတာဥရောပကလည်းစိုးရိမ်နေပါတယ်။ဟန်နရီရစ်ဝေါ်သတင်းလွှာကတော့ကိုကျော်ကျော်သိန်းကပြောပြပေးမှာဖြစ်ပါရဗျာ
။ဒီထဲတင်လေထဲမှာရှိတဲ့ American လေယာဉ်တင်တင်ပေါ် USS Abraham Lincoln ဘော်ကနေတိုက်လေယာဉ်တွေကိုဒီလအစောပိုင်းမှာအရှိအလေပိုင်းဒေသကိုလွှတ်လိုက်ပါတယ်။ဒီထဲတိုက်ခိုက်ရေးတင်ပေါ်အုပ်စုနဲ့အတူ B-52 ဘုံးကျဲလေယာဉ်တွေလည်းကာတာကအမေရိကန်လေတပ်အခြေစိုက်စခန်းမှာရောက်နေပါပြီ။အမေရိကန်တပ်ဖွဲ့တွေပေါ်အီရန်ရဲ့ဤတာထင်ရှားတဲ့ချင်းချောက်မှုတံပြန်မှုဖြစ်တယ်လို့ထရမ့်အစိုးရကဆိုပါတယ်။ဒီပေါ် Royal United Services Institute က Jack Watling ကအခုလိုမေးခွန်းထုတ်ဆန်းစစ်ပါတယ်
။ Question comes how is Iran going to push back? How are they going to show the United States that
မေးခွန်းပေါ်လာတာကအီရန်ကဘယ်လိုတုံ့ပြန်မလဲဆိုတာပါ။ခင်ဗျားတို့ကကျွန်တော်တို့ကိုဖိအားဆက်ပေးနေရေးကျုပ်တို့တုံ့ပြန်မယ်ဆိုတော့အမေရိကန်ကိုသူတို့ဘလို့ပြလာမှာပါလဲအဲ့ဒီအချိန်ကြာသူတို့တွတ်တာမှားသွားတာနဲ့ထိမရနိုင်အောင်တင်းမာမှုတိုးလာမယ်အန္တရာယ်ရှိနေပါတယ
်အန်ဒရယ်ကတိတ်ကိုကြီးနေပြီလို့ဥရောပကယူဆပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုတနင်္လာနေ့ကဘရပ်ဆဲလ်စ်ကိုရောက်လာချိန်မှာ EU နိုင်ငံသားရေးမူဝါဒဆိုင်ရာအကြီးအကဲဖက်ဒရီကာမိုဂရီနီကအဲ့ဒီအချက်ကိုရှင်းရှင်းလင်းလင်းပြောခဲ့ပါတယ
် We are living in crucial delicate moments where
အသင့်တော်ဆုံးသဘောထားအမြင်ထားရှိရမယ်အရေးကြီးပြီးအမှားမခံတဲ့အခြေအနေမှာရောက်နေပါတယ်တာဝေယူမှုအရှိဆုံးဖြစ်မဲ့သဘောထားအမြင်ဖြစ်တဲ့လို့ကျမတို့ယုံကြည်တဲ့သဘောထားအမြင်ကတော့အမြင့်မားဆုံးထိမ့်သိမ့်ပြီးစည်ရဲတင်းမာမှုတိုးလာမှာမျိုးကိုရှောင်ရှားဖို့ပါပဲ
2015ခုနှစ်နျူကလ িয়ার သဘောတူစာချုပ်ကနေပြီးခဲ့တဲ့နှစ်မှာအမေရိကန်ကနှုတ်ထွက်ခဲ့ပါတယ်။အီရန်ကိုသဘောတူညီချက်ထက်ဆက်နေဖို့အခုချိန်ထိတော့ဥရောပကတိုက်တွန်းထားပြီးဒါဟာထရမ့်အစိုးရဘာလုပ်လာမယ်ဆိုတာကိုစောင့်ကြည့်နေတဲ့သဘောပဲလို့လေလာသူ Jack Watling ကမြင်ပါတယ
်။ What we've seen over the last week is the US administration putting an awful lot of pressure
on the viability.
ဒီကရတဲ့တဲ့ဘက်မှာကျွန်တော်တို့တွေ့ကြတာကဒီမူဝါဒအလုပ်ဖြစ်နိုင်စွာအပေါ်အမေရိကန်ဆိုရကအကြီးကျယ်ဖိအားပေးနေတာကိုပါစာချုပ်ရဲ့အဓိကအပိုင်းကိုအီရန်ကဆက်မလုပ်တော့ဘူးဆိုတဲ့အခြေအနေရောက်တွန်းနေတာပါဒီချက်ကအဲ့လမ်းကြောင်းတိုင်းဆက်သွားဖို့မဖြစ်နိုင်တော့ဘူးဆိုတာအထင်ရှားပြနေပါတယ်ဆိုတော့ဥရောပအနေနဲ့ဆုံးဖြတ်ချက်ချပါတော့မယ
်အချိန်ထဲမှာပဲစီးပွားရေးပိုင်းကိုလည်းအမေရိကန်ကဆက်ပြီးတင်းကျပ်နေပါတယ်အိန္ဒိယဟာအီရန်ရေနံကိုအဓိကတင်သွင်းတဲ့နိုင်ငံတစ်ခုဖြစ်ပေမဲ့အမေရိကန်ကအီရန်ကိုဒဏ်ခတ်အရေးယူမှုပြန်ချလိုက်ပြီးတဲ့နောက်အီရန်ရေနံဝယ်ယူရာကိုရပ်လိုက်ပါတယ်။အင်ကာနီကနယူးဒေလီကိုရောက်သွားတဲ့အီရန်နိုင်ငံသားရေးဝန်ကြီးမိုဟာမက်ဂျဘာဇာရီဖ်ကဒီအပေါ်သတိပေးပြောဆိုသွားပါတယ်
။ Well, unfortunately, the United States has been escalating the situation unnecessarily.
ကြောင်းမလားဆိုပါပဲအမေရိကန်ကမလိုအပ်တဲ့အခြေအနေတွေမှအောင်လုပ်နေပါတယ်။တင်းမာမှုတိုးလာအောင်ကျွန်တော်တို့မလုပ်ပါဘူး။ဒါပေမဲ့အများအားတော့ကိုယ့်ကိုယ်ကာကွယ်ရတာပါပဲ
။အီရန်နဲ့ဖြစ်တဲ့ဒေလိုပရိပခမျိုးမျိုးဒေတာတွင်းမှာအလင်းအမြန်ပြန့်သွားလိမ့်မယ်လို့ Jeff Woodling ကပြောပါတယ
်။ It has to face essentially a regional deep battle which means
အီရန်ကဒေတာတွင်းစစ်ပွဲကြီးတစ်ခုတိုက်ရမှာပါ။အဓိပ္ပာယ်ကတော့လက်ဘနွန်မှာအီရတ်မှာသူတို့ချထားတဲ့ရင်းမြစ်တွေကိုတုံးလာမှာဖြစ်ပြီးပယ်ရင်းဒုံးကျည်တွေနဲ့တိုက်လာပါလိမ့်မယ်
။ဒေလိုပရိပခမျိုးဖြစ်လာမှာကိုဆိုရင်ဒီကဥရောပကိုတုံးလို့စီပါတယ်။ယူကလီးယားသဘောတူညီချက်ကိုစွန့်ဖို့မဟာမိတ်အမေရိကန်ကတောင်းဆိုနေတာနဲ့အဲ့လိုစွန့်လိုက်ရင်ယူကလီးယားအစီအစဉ်ပြန်ဆမယ်လို့အီရန်ကတတိပေးထားတဲ့ကြားမှာဥရောပဟာပြိမ့်မိနေပါတယ်ခင်ဗျာ
ကိုကြော်ကြော်သိန်းဖြောပြသွားတာဖြစ်ပါတယ်ဗီဒီယိုမြန်မာဘိုင်းကနေခြားသပတေးနေ့ညနေခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19.25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်တော်တို့အခုထုတ်လွှင့်ပေးသွားတဲ့ရေဒီယိုအစီအစဉ်ပြီးပြီးချင်းပါပဲပြည်ရရုံမြင့်တန်ကြားအစီအစဉ်ကိုလည်းညနေ9:00နာရီကနေ 9:00 နာရီခွဲထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ Asia Set 7 Juru နဲ့ VOE ရဲ့ Facebook စာမျက်နှာ VOE Burmese News မှာလည်းတိုက်ရိုက်ကြည့်ရှုနိုင်ပါတယ်။သတင်းရှင်တွေနဲ့ VOE ကို Internet ကနေဆက်သွယ်ခြင်းနဲ့ဝေဖန်ကြံပေးစာပေးပို့ခြင်းနဲ့သတင်းတောင်းခြင်းနဲ့ဆိုရင်တော့ကျွန်တော်တို့ကို email ပေးပို့နိုင်ပါတယ်။ VOE ရဲ့ email လိပ်စာက burmese@voenews.com ဖြစ်ပါတယ်။ကျွန်တော်တို့ကိုဖုန်းနဲ့တိုက်ရိုက်ဆက်သွယ်ခြင်းလဲဆိုရင်တော့ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က1239238555လေးဖြစ်ပြီးတော့ fax နံပါတ်ကတော့1239238555ဖြစ်ပါတယ်ခင်ဗျာအခုတော့သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကတလဲချင်ညာပေးမှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ပြည်သူမှာမိသားစုဝင်ရှိသူတွေဖြစ်နေလာရောက်ခြေချခွင့်ရှိတာလူသားချင်းစာနာမှုပေါ်အခြေခံပြီးနေထိုင်ခွင့်ပြုရာတွေကိုကန့်သတ်မဲ့သမရရဲ့လူမှုကြီးကြပ်ရေးအစိုးရချက်တည်းကိုဒီနေ့ကြေညာဖို့စီစဉ်ထားပါတယ်။လက်ရလူညွန်ရေးကိုပုံမခိုင်မာစီမှာဖြစ်တယ်လို့အရေးချင်းရှိသူတွေကဦးစားပေးနေထိုင်ခွင့်ပေးမဲ့စနစ်ဖြစ်တယ်လို့သမရထရန်ဆိုရဖွဲ့အခြေရန်တာဝန်ရှိသူတွေကမနေ့တုန်းကပဲဒင်းတောက်တွေကိုကြိုတင်ရှင်းပြခဲ့တာပါ။ Green Card နဲ့အမြဲတမ်းနေထိုင်ခွင့်ကိုဒီနေ့မှလူကြီးတိတိကျကျမှတသန်းခွင့်ပြုမှာဖြစ်ပေမဲ့ American နိုင်ငံသားတွေရဲ့မိသားစုတွေနဲ့လူသားချင်းစာနာမှုအကူအညီလိုသူတွေကိုဦးစားပေးမဲ့အစား American တွေအကျိုးပြုနိုင်မဲ့အရေးချင်းရှိပညာရေးတွေကိုဦးစားပေးမယ်ဆိုပြီးတော့လည်းပြောဆိုထားကြတာပါ။အရှေ့လေပိုင်းဒေသဆိုင်ရာမူဝါဒနဲ့ပတ်သက်လို့သဘောထားကွဲပြားမှုတွေမရှိတဲ့အကြောင်းနဲ့ဆက်လက်တင်းမာနေတဲ့ UN နိုင်ငံကလည်းမကြောက်ရင်ဆွေးနွေးကျင်တဲ့အကြောင်းပြောလာမှသိကြတယ်လို့ American သမ္မတ Donald Trump ကပြောလိုက်ပါတယ်။ American တပ်ဖွဲ့တွေကိုတိုက်ခိုက်ဖို့ UN ကတိတိကျကျပြင်ဆင်နေတယ်ဆိုပြီး American ဆိုရတောင်းရှိသူတချို့ကမြင်နေပေမဲ့ဥရောပမဟာမိတ်တွေပါဝင်တချို့ဆိုရတောင်းရှိသူတွေက UN American လက်ရဲ့လုပ်ရက်တွေကိုသတိထားတုံ့ပြန်နေတာဖြစ်တယ်ဆိုပြီးဖော်ပြချက်တွေကိုသမ္မတကတုံ့ပြန်ပြောဆိုလိုက်တာပါ။ဆူရနိုင်ငံကတ်တုံမြို့တော်မှာလုံခြုံရေးတပ်ဖွဲ့နဲ့ရုံးရင်းစံကပ်ပြစ်ခဲ့ရကလူရှိဦးတက်မနဲ့တရားရခဲ့ပြီးနောက်တစ်နေ့မှာပဲအသွင်ကူးပြောင်းရေးအစိုးရဖွဲ့စည်းရေးအရသာဆန္ဒပြခေါင်းဆောင်တွေနဲ့ဆွေးနွေးမယ့်အစီအစဉ်ကိုအာဏာသိမ်းစစ်ကောင်စီကဆိုင်းငံ့လိုက်ပါတယ်။မြို့တော်ချက်ချက်လန်းနေကအသားစီတွေကိုဆန္ဒပြသူတွေဖယ်ရှားဖို့ညှဉ်းဆန်းနေတယ်လို့ဖြစ်တင်ခဲ့တဲ့စစ်ကောင်စီကြီးကပြစ်ခတ်မှုတွေဖြစ်ခဲ့ပြီးတော့ဆွေးနွေးမယ့်အစီအစဉ်ကို92နာရီကြာရွှေ့ဆိုင်းဖို့အတွက်ဒီနေ့ပဲကြေညာလိုက်တာလည်းဖြစ်ပါတယ်။
တရင်ချင်းရုပ်ကိုကိုအောင်လင်းဦးချင်ညာပေးခဲ့တာဖြစ်ပါတယ်ဒီညနေအစီအစဉ်ထုတ်လို့ရေးမှုကကိုဇော်ဝင်းနိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Vasco Volaric ဖြစ်ပါတယ် VOA American အသံညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19.25နဲ့25ရုပ်ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ရန်တိုင်းပါ
Thank you. This program has come to you from the Voice of America, Washington. From Washington, this